အော်နိုင်ငံရေးဆွေးနွေးပွဲမူပေါင်းပြန်လည်တုံ့တက်တဲ့အစည်းအဝေးကဒီနေ့ဘာရဲ့လက်တွေများထွက်လာလဲခင်ဗျ။ဟ
ိုသူတို့ဆွေးနွေးပြီးသားတချို့ရှိမှာပေါ့ဥမာအစိုးရလွှတ်တော်တပ်မတော်ဖက်ချန်းနဲ့ EO ဆွေးနွေးပြီးသားတချို့ရှိမယ်ဒီနေ့ကအဲ့ဒီအဖွဲ့နဲ့နိုင်ငံရေးပါတီဖက်ချန်းနဲ့တွေ့တာအဲ့တော့ EO's နဲ့တွေ့တော့ကတချို့ review လုပ်ရမယ့်ဟာတွေကိုသူတို့ဘက်က highlight လုပ်ပေးတာရှိတာပေါ့အဲ့ဒီပုံမှာကျွန်တော်တို့နိုင်ငံရေးအစုအဖွဲ့ရဲ့သဘောထားလေးတွေနောက်ပြင်သင့်တဲ့ဟာလေးတွေကိုကျွန်တော်တို့ဘက်ကသဘောထားပေးကြတာပေါ့ဟုတ်ကဲ
့ခင်ဗျာနိုင်ငံရေးပါတီတွေရောဘာတွေများပြင်ဆင်ခြင်းနဲ့ဆန္ဒရှိလဲခင်ဗျာ
အဒီမူပေါင်ကပြင်လို့ပြုလို့ရအောင်လဲဖွင့်ပေးထားတာရှိပါတယ်တော်တော် MCA စာချုပ်ပါအတိုင်းပဲဆက်သွားမှာပေါ့အခုဆိုရင်ဒီ CSO forum တို့ဘာလို့လဲတွေ့လာတယ်လေအဲ့ဒီမှာဒီဘက်ကအတွင်းရေးမှုအဖွဲ့ကိုဘလို့ဖွင့်မှလဲအဲ့ဒီမှာဘလို့ဘလို့ပါမှလဲ15ဦးစီလို့တော့သတ်မှတ်ထားရပို့အကြံပြင်းပို့နော်အဲ့ဒီကနေပြီးတော့နော်ကျွန်တော်တို့ဆွေးနွေးချက်တွေဟာမပြေလည်ဘူးပို့ရဆိုရင်နော် UPDC ရဲ့သဘောက GMCM ကိုတင်ရမှာပို့အဲ့တော့ GMCM ကိုတင်မှလာဒီဘက်ကမပြေလည်တဲ့တချို့ backlog ဖြစ်နေတဲ့ဟာလေးတွေကိုကြိုးပြတ်သွားအောင်ဆုံးဖြတ်ချက်တင်မှလာဆိုတာမျိုးလေးလေးဆွေးနွေးကြတာရှိပါတယ
်ရလက်တစုံတရာထွက်လို့ပြောနိုင်မလားခင်ဗျာ
EOs ဖက်ကသဘောတူတာနဲ့ကျွန်တော်တို့နိုင်ငံရေးပါတီဖက်ကသဘောတူတာထပ်တူကြရင်ပြင်တာဖြစ်တာပေါ့သို့မဟုတ်ကျွန်တော်တို့ကသုံးပွင့်ဆိုင်ပေါ့ tripartite ကိုသွားမှဖြစ်မယ်ဆိုတော့ review လုပ်တဲ့ဥစ္စာတွေကသုံးပွင့်ဆိုင်ထိသွားဖို့ကျွန်တော်တို့73ရက်နေ့ထိကျွန်တော်ဆွေးရတာပေါ့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်သန်းစုကြည်ကဒီလဩဂုတ်လ31ရက်နေ့မှာကျွန်ကြီးလာကန်22ရာစုပြင်လို့ကြီးလာကန်ကျင်းပမယ်ဆိုတော့ဒါများစောနေလားခင်ဗျတချို့ကအချိန်လိုတယ်လို့ပြောလို့ပါခင်ဗျဆရာဘယ်လိုများသုံးသပ်လို့ရမလဲအ
ဲ့ဒီ31ရက်နော်ဒီဩဂုတ်လကိုသတ်မှတ်ခြင်းဒီကလတ်တမကထူထူညီလာခံနဲ့များဆက်ဆက်သလားတော့မပြောတတ်ဘူးပေါ့တော်တော်လေးကျွန်တော်တို့ဘက်က rush ဖြစ်တာပေါ့အဲ့လိုတတ်မှတ်လိုက်တဲ့ခါမှာဒီဘက်က UPDGC ဆိုတာကလည်း framework ကိုအဓိကဆွေးနွေးရတဲ့အဖွဲ့အစည်းအစ်စ်ကလည်းအစ်စ်ဖြစ်တာပေါ့ပုံတော့အဟောင်းတွေနဲ့ရှိရအခုကလူသစ်တွေပါလာတာပေါ့အဲ့ဒီမှာပြန်ပြီးနှွှေးရတာပေါ့ဗျာဘလို့ပြင်ပြတ်တန်းခဲ့ပြီးဒါကိုဘလို့ပြင်မယ်ဆိုတာလည်းရှိတဲ့ခါမှာအမှန်က UPDGC meeting ဟာဒီထက်ဆိုပြီးကျင်းပခဲ့ရမယ်15ဆိုရင်ဒေါန်ဆန်းစုကြည်နဲ့နေပြည်တော်မှာဒါမူတစ်ခုကို UPDGC ဘက်ကတတ်မှတ်တော့မယ်တကယ်လို့စင်ကာနေမှာကျွန်တော်တို့မပြေလည်ခဲ့ရင်မနေ့ပြန်ဆိုရင် EOS ဘက်မှာအရင်ပုံကိုယ်တွေအပြင်တခြားပုံကိုယ်တွေပါလာတော့မယ်အဲ့ဒီမှာ EOS နဲ့ခုနကအစိုးရလွှတ်တော်เนาะဒီဘက်ကတပ်မတော်နဲ့ဆွေးနွေးဖို့ရဲ့ရက်လက်ကရေးကြီးပါတယ်ပြီးမှ73ရက်နေ့မှာကျွန်တော်တို့သုံးပွဲဆုံမှာအဲ့တော့မနေ့ပြန်ကြရင်လည်းကျွန်တော်တို့နိုင်ငံရေးပါတီတက်တက်ကြီးပဲဒီ framework တစ်ခုလုံးပေါ်မှာကျွန်တော်တို့ပါတီတွေအားလုံးရဲ့သဘောထားတွေကိုကျွန်တော်တို့ကပြန်သုံးသပ်အောင်မှာပေါ့ပြီးမှသုံးပွဲဆိုင်မှာကျွန်တော်တို့ဘလို့တင်ပြဆွေးနွေးမှာလဲဆိုတဲ့သဘောရှိမှာပေါ့
ဒီတချို့ဒီ2015ယူကဝဲမှာအနိုင်မရတဲ့ပါတီတွေကိုလည်းဒီအဲ့နိုင်ငံပါတီတဲ့၅ဦးကိုတက်ခွင့်ရမယ်လို့လည်းပြောထားတာရှိတော့ဒါဆရာတို့အနေနဲ့ရောဒါသဘောကျမှုနှိမ့်သက်မှုရှိလားခင်ဗျဒီထက်ပုံများရတဲ့လားခင်ဗ
ျနိုင်တဲ့ပါတီ22ပါတီပဲ150မှာပါမယ်ကြံတဲ့အနိုင်မရတဲ့ပါတီကဒီဘက်က CSO foreign ရောပြီးကမှ၅ဦးပဲပါရမယ်စုစုပေါင်းက၅ဦးဆိုတဲ့ခါကြတော့နေတာပေါ့အဲ့ဒါကြောင့်လို့နိုင်ငံရေးဆိုင်ရာကိစ္စမို့လို့နိုင်ငံရေးပါတီကိုဖြင့် CSO တွေထက်ပို့ပြီးဦးစားပေးသင့်တာပေါ့
27ရာစုပြေလုံးညီလာခံပြည်သူညီညွတ်ညီလာခံတို့ရေရှည်သွားမယ်သဘောရှိတာပေါ့ခင်ဗျာအခုလက်ရှိအနေထားရအောင်ဆရာဘယ်လောက်တရားသဘောကျမှုရှိလဲဆရာဘယ်လောက်များမျှော်လင့်ထားလဲခင်ဗျာ
နိုင်ငံရေးပါတီတွေကတော့အဖြစ်ခံပါလက်ရှိအစိုးရတက်မတော်လွှတ်တော်တွေဘက်ကသဘောထားပို့ကြီးလေအားလုံးပါဝင်တဲ့ကျွန်တော်ပြန်လေရင်ကြားစစ်နိုင်မဲ့ညီညွတ်ညီလာခံကြီးတခုအားလုံးလက်ကမ်းကြိုဆိုရမယ့်ညီညွတ်ညီလာခံတခုကြိုဖြစ်လာမှာပေါ့အဲ့လိုဖြစ်လာမှာပဲဒီဆွေးနွေးပွဲကြီးဟာကာလတော်မှာပဲပြီးပြီးကာလအလတ်မှာပဲပြီးအချိန်မှာပဲပြီးပြီးเนาะကျွန်တော်တို့စစ်မှန်တဲ့ပြည်ထောင်စုတခုကိုတော့တွားဖို့တို့တွေဒုက္ခလာမှာဆွေးနွေးနေကြပြီမိဘပြည်သူများဖက်ကလည်းပူပေါင်းပါဝင်ပြီးမှ CSO တခြားလူငယ်ဖွဲ့စည်းတွေကပူပေါင်းပန့်ပိုးပြီးမှဒီညီလာခံကြီးအောင်မြင်အောင်ညီလာခံအောင်မြင်ဖို့ကတော့ရက်လက်ထွက်ဖို့ပြီးလို့ရက်လက်ဆိုဒီမှာစစ်မှန်တဲ့ပြည်ထောင်စုကိုတွားလို့မှုလိုလားမှုကိုပြအောင်မှာကလွတ်တော်အစိုးရတက်မတော်ပဲနိုင်ငံတော်အဓိကကြီးကျက်ကွက်ကိနေတဲ့ပုဂ္ဂိုလ်တွေဖက်ကသဘောထားကြီးကြီးနဲ့အားလုံးပါဝင်အောင်ဖိတ်ခေါ်နိုင်ဖို့လို့အဲ့လို့ဆိုရင်အောင်မြင်ပြီ
တော်တော်အေးမော်အရဖေကကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျ